ရခိုင်ပြည်နယ်ထဲမှာလက်တလောဖြစ်ပွားခဲ့တဲ့ရက်စက်တဲ့လှုပ်ရှားတွေမှာတာဝန်ရှိတဲ့ဆိုပြီးစစ်တပ်နဲ့စစ်တပ်အရာရှိတွေအပေါ်အမေရိကန်ပြည်ထောင်စုကအရေးယူမှုတွေကိုစတင်လှုပ်ဆောင်နေပါပြီ။တမတော်နဲ့အမေရိကန်ကြားအရင်ကတည်းကရှိနေတဲ့အကန့်အသတ်ထားဆက်ဆံရေးနဲ့ပိတ်ဆို့မှုတွေအပြင်စီးပွားရေးအရာပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့လည်းစဉ်းစားသုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကအောက်တိုဘာ23ရက်နေ့နေဇွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလှုပ်ဆောင်ချက်ကြောင့်ရခိုင်ပြည်နယ်ကအခြေအနေတွေပြောင်းလဲသွားမှာပါလား။မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုမဆုမြတ်မွန်ဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေရပ်ဆိုင်းသွားစေဖို့နဲ့ရက်ဆက်တဲ့လူခွင့်ရေးချိုးဖောက်ခဲ့သူတွေကိုအရေးယူနိုင်ဖို့ဟာအရေးကြီးတယ်လို့အမေရိကန်အစိုးရကပြောကြားပြီးကျူးလွန်ခဲ့သူတဦးတယောက်ချင်းနဲ့အဖွဲ့အစည်းတွေအပေါ်အရေးယူမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အပေါ်အမေရိကန်အစိုးရကဟိုးအရင်ကပိတ်ဆို့ထားတဲ့လက်နက်ရောင်းဝယ်မှုအားလုံးနဲ့လက်ရှိမြန်မာစစ်တပ်နဲ့အကန့်အသတ်ထားဆက်ဆံမှုတွေအပြင်နောက်ထပ်ပိတ်ဆို့တန်ခတ်မှုအသေးစိတ်ကိုအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူ Heather Newell ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါဗျ။အဲ့ဒီအရေးယူမှုတွေထဲမှာလက်ရှိနဲ့အရင်စစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ပြည်ဝင်ခွင့်ပေးဖို့စဉ်းစားမှုကို August 25ရက်နေ့ကစလို့ရက်ဆိုင်ထားပါဗျ။စစ်အစိုးရအုပ်ချုပ်မှုကာလကမြန်မာနိုင်ငံအပေါ်အမေရိကန်အစိုးရချမှတ်ထားခဲ့တဲ့အရေးယူတန်ခတ်မှုတော်တော်များများကိုသမ္မတဩဘားမားအစိုးရလက်ထက်2016ခုနှစ်ကဖယ်ရှားပေးခဲ့ပါဗျ။ဒါပေမဲ့2008ခုနှစ်ကချမှတ်ခဲ့တဲ့Jade Act ဥပဒေမှာပါဝင်တဲ့စစ်ကောင်းဆောင်တွေအပေါ်အမေရိကန်ပြည်ဝင်ခွင့်တားမြစ်ချက်တွေကိုတော့ဆက်လက်ထားရှိပြီးအခြေအနေပေါ်မူတည်ပြီးမှသာအမေရိကန်ပြည်ဝင်ခွင့်ထုတ်ပေးဖို့စဉ်းစားတာဖြစ်ပါတယ်။စစ်အစိုးရလက်ထက်ကဒီမိုကရေစီရဲ့ကြိုးပမ်းမှုကိုဆန့်ကျင်တဲ့လုပ်ရက်တွေကြောင့်ချမှတ်ခဲ့တဲ့ Jade Act တန်ခတ်မှုဥပဒေအရရခိုင်ပြည်နယ်ကကျူးလွန်မှုတွေမှာပတ်သက်နေသူတွေကိုတဦးချင်းပြစ်မှတ်ထားပြီးစီးပွားရေးဆိုင်ရာပိတ်ဆို့တန်ခတ်မှုတွေလုပ်ဖို့လည်းအမေရိကန်အစိုးရကအခုသုံးသပ်နေတယ်လို့ကြေညာပါတယ်။တခါအမေရိကန်ရဲ့လူအခွင့်ရေးဥပဒေလေဟီလောအရရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်စစ်ရေးလုပ်ခဲ့တဲ့တပ်ဖွဲ့တွေနဲ့အရာရှိအလုံးအနေနဲ့အမေရိကန်ကူညီထောက်ပံ့မှုနဲ့လုပ်နေတဲ့အစီအစဉ်မှန်သမျှကိုမရရှိနိုင်တော့ဘူးလို့အမေရိကန်အစိုးရကပြောပါတယ်။ဒါ့အပြင်အမေရိကန်အစိုးရစီစဉ်တဲ့အခမ်းအနားတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့အကြီးတန်းတာဝန်ရှိသူတွေကိုဖိတ်ကြားမှုရပ်ဆိုင်းလိုက်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလိုအရေးယူမှုသစ်တွေလှုပ်လာတဲ့အတွက်လက်ရှိအမေရိကန်အစိုးရကမြန်မာစစ်တပ်အပေါ်အကန့်အသတ်နဲ့ထိတွေ့ဆက်ဆံမှုတွေရုပ်ရော့သွားလိမ့်မယ်လို့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲကသုံးသပ်ပါတယ
်ကျွန်တော်တို့ဒီကလောက်ဒီဟာဝိုင်းမှာရှိတဲ့ ABC Access for Asia Pacific Center for Security Study မှာဆိုရင်မြန်မာနိုင်ငံတက်မတော်သားတွေအပါအဝင်သင်တန်းသားတွေခေါ်ယူပြီးတော့လုံခြုံရေးနဲ့ပတ်သက်တဲ့သင်တန်းတွေကိုဖွင့်လှစ်ပြီးတော့ဆောင်ရွက်ပေးနေတာကိုကျွန်တော်တို့တွေ့ရတယ်ပြီးသွားတဲ့အခါကျတော့ဒီ American ဒီတော့ဟောပေါ့ကာကွယ်ရေးဝန်ကြီးဌာနကလုပ်တဲ့ဒီဟိုတချို့သော events တွေတက်မလို့ပေါ့ပူပေါင်းပါဝင်ပြီးတော့ဆောင်ရွက်ဖို့အတွက်ကိုစတင်ဖိတ်ခေါ်နေတာကိုကျွန်တော်တို့တွေ့ရတယ်။အဲပြီးတော့နောက်တစ်ချက်ကတော့တိတ်မကြသေးခင်ကတော့ဒါဒီကာကွယ်ရေးဝန်ကြီးဌာနနဲ့သူတို့အနေနဲ့ဒီအင်္ဂလိပ်စာသင်တန်းတွေဒီစားတော့ကာကွယ်ရေးဝန်ကြီးဌာနမြန်မာကာကွယ်ရေးဝန်ကြီးဌာနပြုရင်ဆောင်လေသူကကိုကျွန်တော်တို့အောက်ကူပြုစီတဲ့သင်တန်းတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီပေးတဲ့သင်တန်းတွေကိုဆောင်ရွက်ပေးဖို့အတွက်လည်းတော့စပြီးတော့調査လာခဲ့တာကိုတွေ့ရတယ်။အဲပြီးတော့နောက်တစ်ချက်ကကြတော့ဒီဟိုပါပေါ့အစ်မင်းအရာရှိတွေအပြန်လဲကျွန်တော်တို့ဟိုသွားလာပြီးတော့ဆက်ဆံမှုအတွက်ကိုလည်းစပြီးလမ်းဖွင့်နေတာကိုဟိုတွေ့ရတာပေါ့။ဒါပေမဲ့ကိုယ့်ချိန်မှာဆိုရင်တော့ဒီလိုမျိုးအခြေအနေတွေနဲ့ပတ်သက်ပြီးတော့အဲ့ဒါတွေကတော်တော်များများတော့ပြန်ပြီးရုံရော်သွားမယ်လို့ကျွန်တော်တို့မြင်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ထဲမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေအပေါ်ဩဂတ်လ25ရက်နေ့တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေရောင်းလို့ဆိုပြီးထွက်ပြေးခဲ့သူတွေဟာကုလသမဂ္ဂဆိုင်ရာအရာ6သိန်းကျော်နေပါပြီ။အခုလိုမြန်မာနိုင်ငံတဲကနေလူတွေအစုလိုက်အပြုံလိုက်ထွက်ပြေးမှုတွေကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစစ်တပ်ကိုဖိအားပေးအရေးယူဆောင်ရွက်လာတာဖြစ်ပါတဲ့မြန်မာနိုင်ငံရဲ့လေးလာသူဦးမောင်ဆိုးကတော့အခုလိုအမေရိကန်ကစစ်တပ်ပေါ်အရေးယူတဲ့အတွက်ရခိုင်ပြည်နယ်ကအခြေအနေပြောင်းလဲသွားနိုင်လောက်အောင်ထိရောက်မှာမဟုတ်ဘူးလို့ပြောပါတယ်
။လောလောဆယ်မှာအမေရိကန်နဲ့ဗမာစစ်တပ်နဲ့ဆက်ဆံရေးဟာသူကဒီအခုမှအစပြိုးတဲ့အချိန်မရှိသေးတာ။အချောလုံးကောင်းအောင်ဆက်ဆံနေတာကိုမရှိသေးပါဘူး။အဲ့တော့ဖြတ်တော့လိုက်အရင်တိုင်းပြန်ဖြစ်သွားတာတခုအလွယ်ကိုပုံပြီးထုတ်လာမှာဆိုကျွန်တော်ရှိမှမထင်ဘူးဗျ။သမားဦးသိန်းစိန်လက်ထက်ကလည်းဒုဝေကြီးသိန်းခေတို့ဘာလို့ Black Sin မှုပါလဲ။အဲ့ဒါမျိုးနေထားပါပဲအဲ့တော့စစ်လက်နဲ့ပစ္စည်းဝယ်ယူပါမှုစတဲ့လက်တွေ့ကျတဲ့ပြဿနာတွေမှာဘဝတမရုံနေနေရတော့ဘဝစစ်တပ်နေနေရတော့ဒီသူဝယ်နေတဲ့နိုင်ငံတွေကဝယ်နေမှာပဲလေအဲဒီအမေရိကန်ပါဝင်ဒီနောက်နိုင်ငံတွေကဝယ်ယူတာမှမရှိပဲနဲ့အဲ့တော့ဘာမို့ထူးလာမလဲဆိုရင်တုံရင်းတုံရင်းပြန်ဖြစ်တယ်လို့ပဲပြောလို့ရပါ
မ မြန်မာစစ်တပ်နဲ့စစ်တပ်အရာရှိတွေအပြင်အစိုးရအဖွဲ့အစည်းတွေကမဟုတ်တဲ့လုံခြုံရေးကင်းဆောင်ရွက်နေသူတွေကိုလည်းသူတို့ကျူးလွန်မှုတွေအတွက်အရေးယူဖို့အရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းမှုနဲ့ရခိုင်ပြည်ထနာဖြည့်ရှင်းနိုင်ရေးအတွက်ဆက်လက်ဖိအားပေးကူညီသွားမယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေသာမကတခြားလူအဖွဲ့အစည်းအတိုင်းအဝိုင်းတွေကြုံတွေ့ကြရတဲ့အကြမ်းဖက်မှုစိတ်ဒဏ်ရစေတဲ့ကျူးလွန်မှုတွေအတွက်အမေရိကန်အစိုးရကအလွန်အမင်းစိုးရိမ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
မဆုမြတ်မွန်တင်ပြခဲ့တာဖြစ်ပါရဲ့ရှင်။